မွေးရစည်းဝါးနဲ့ရွှေပြောင်းအခြေချလူသူတွေဝင်လာမှာဆိုတဲ့အတွက်အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်ကိုသမ္မတဒေါ်နယ်ထရန့်ကချိုးဖောက်ဝင်ရောက်လို့မရနိုင်တော့တဲ့ဒတိုင်းကိုကာယံထားပေမဲ့လည်းမက္ကဆီကိုလူကုန်ကူးကန်းကတော့အဲ့ဒီအတားအဆီးတွေကိုချိုးဖျက်ပြီးဝင်ရောက်နေပါတယ်။ဒါပေမဲ့ထရန့်ကဒါကိုမစိုးရိမ်ဘူးလို့ပြောပါတယ်။လူမုန်ခိုခိုင်းတွေကဒေါ်လာ100တန်လောက်ရှိတဲ့တန်ဖြတ်လွှာကိုတုံးပြီးပြီးခဲ့တဲ့လတွေအတွင်းနေဆက်တတိုင်းကိုအကြိမ်ကြိမ်ဖြတ်တောက်ဝင်ရောက်ခဲ့တယ်လို့ Washington Post သတင်းစာကရေးသားခဲ့ပြီးနောက်မှာသမ္မတ Trump ကသူ့အမြင်ကိုထုတ်ပြောတာဖြစ်ပါတယ်။အမေရိကန်အနေနဲ့အားကောင်းခိုင်မာတဲ့နိုင်ငံတွေနေဆက်မှာကာရာကြောင်ချိုးဖြက်ဝင်ရောက်မယ်ဆိုလဲအလွယ်တကူပြန်လည်ပြင်ဆင်လို့ရကြောင်သူကပြောပါတယ်။လူမုန်ခိုင်းတွေတုံးတဲ့အထူးတန်ဖြတ်လွှာတွေဟာတန်မဏိကျောင်းတွေပါတဲ့ကွန်ကရစ်တိုင်လိုမာကျောတဲ့အရာကိုတော့မိနစ်ပိုင်းအတွင်းဖြတ်တောက်နိုင်တယ်လို့နေဆက်လုံခြုံရေးအဖွဲ့ကပြောပါတယ်။အခုလိုနေဆက်တတိုင်းကိုချိုးဖျက်ပြီးရွှေပြောင်းအခြေချလူသူတွေကိုမှောင်ခိုခိုင်းနေတာတွင်းနေတာဖြစ်ပြီးဘယ်နှကြိမ်လောက်ရှိပြီလဲဆိုတာမသိရသေးပါဘူး။တရားမဝင်နေဆက်ဖျက်ကျော်မှုကိုတားဆီးတဲ့အနေနဲ့သူသာသမရဖြစ်လာရင်မက္ကဆီကိုနေဆက်တတိုင်းကိုကာယံသွားမယ်လို့2016ရွေးကောက်ပွဲတုန်းကသမရဒေါ်နယ်ထရန့်မဲဆွေဟောပြောမှုကိုလူကြိုက်များခဲ့ပါတယ်။ဒါပေမဲ့2020ရွေးကောက်ပွဲနီးလာချိန်အထိတော့အဲ့ဒီတတိုင်းကကာယံလို့မပြီးဆုံးသေးပါဘူး။